ိုင်းနိုင်ငံစစ်ဆိုးရအဖွဲ့ဝင်ဝင်ကြီးလေးဦးဟာပလန်ပါရာချက်အမည်နဲ့နိုင်ငံရေးပါတီတစ်ထူထောင်လိုက်ကြောင်းစနေနေ့ကကြေညာခဲ့ပါတယ်။ဒီတော့တွင်သူတို့တီထောင်လိုက်တဲ့နိုင်ငံရေးပါတီဟာလက်ရှိဝင်ကြီးချုပ်စစ်ဘိုလ်ချုပ်ဟောင်းပရာရွတ်ချန်အိုချာကိုနိုင်ငံရေးမှာဆက်ပြီးအာဏာရရှိရေးကြောထောက်နောက်ခံပေးလိမ့်မယ်လို့ခန့်မှန်းချက်တွေထွက်လာပါတယ်။လာမယ့်မေလမှာရွေးကောက်ပွဲတွေကျင်းပပေးမယ်လို့ဝင်ကြီးချုပ်ပရာရွတ်ချန်အိုချာကကတိပေးထားတာပါ။ဒါဟာထိုင်းနိုင်ငံမှာစစ်အစိုးရက၄နှစ်ကျော်ကြာအုပ်ချုပ်ခဲ့ပြီးတဲ့နောက်သူတို့အနေနဲ့ရွေးကောက်ပွဲတွေကျင်းပပေးမယ်ဆိုပြီးထပ်ခါတလဲလဲအချိန်တွေရွှေ့ဆိုင်းခဲ့ရမှာအခုလာမယ့်မေလမှာပြုလုပ်မယ့်ရွေးကောက်ပွဲမှာတော့အရက်သားအုပ်ချုပ်ရေးကိုလွှဲပြောင်းလိမ့်မယ်လို့ဝေဖန်သူတွေကမျှော်လင့်ထားပါတယ်။စစ်ဆိုးရရဲ့စီးပွားရေးနဲ့လူမှုရေးဖွံ့ဖြိုးမှုဆိုင်ရာမူဝါဒတိုင်းလှုပ်ဆောင်မဲ့ပလန်ပရာချက်ပါတီတစ်ကိုစက်မှုဝင်ကြီးကဦးဆောင်တာဖြစ်ပြီးအကွဲကွဲအပြားပြားဖြစ်နေတဲ့ထိုင်းနိုင်ငံရေးကိုကြော်လွားဖြေရှင်းနိုင်မှုကတိပြုထားသူလည်းဖြစ်ပါတယ်။ဝင်ကြီးချုပ်ဘိုချုပ်ဟောင်းပရာရွတ်ချန်အိုချာကသူ့အနေနဲ့နိုင်ငံရေးမှာပါဝင်ဖို့စိတ်ဝင်စားကြောင်းပြောဆိုပြီးရက်အတန်ကြာပြီးတဲ့နောက်အခုလိုပရာရွတ်အစိုးရအဖွဲ့ဝင်ဝင်ကြီးလေးဦးကနိုင်ငံရေးပါတီတစ်ကိုထူထောင်လိုက်တာဖြစ်ပါတယ်ရှင်။